ထိုင်းနိုင်ငံကန်ချနာပူရီမြို့ထဲမှာမြန်မာနိုင်ငံသား14ဦးကိုဆောင်းတွေပိုက်ကွန်တွေအုပ်မိုးပြီးတော့ခိုးသွင်းလာသူတွေကိုဇန်နဝါရီလ12ရက်နေ့မှာဖမ်းမိခဲ့ပါတယ်။သူတို့တွေကိုတရားမဝင်တဲဆောင်းလာသူကိုတော့လူကုန်ကူးမှုလူသေးဆောင်းမှုတွေနဲ့တရားစွဲဆိုဖို့ရှိနေပါတယ်။လက်ရှိမှာတော့တရားမဝင်နီလန်းတွေနဲ့ဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ဦးကိုလည်းစစ်ဆေးနေပါတယ်။အပြည့်စုံကတော့ထိုင်းနိုင်ငံကနေမှအေးအေးမှကတည်င်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကန်ချနာပူရီမြို့ကနေထိုင်းနိုင်ငံအတွင်းပိုင်းမှာအလုပ်လုပ်ဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား14ဦးပါတဲ့ကားတစ်စီးကိုထိုင်းနိုင်ငံပိုင်းကဇန်နဝါရီလ12ရက်နေ့ညနေပိုင်းမှာဖမ်းဆီးခဲ့တာပါသူတို့ကိုတယ်ဆောင်ပေးလာသူကတော့တဦးကိုဘန်းငွေ1200နဲ့တယ်ဆောင်လာတာဖြစ်ပြီးသူတို့တွေကိုကားပေါ်မှာတင်လာပြီးပိုက်ကော်လိုပလတ်စတစ်တွေနဲ့အုပ်မိုးပြီးစစ်ဆေးရေးဂိတ်တွေကနေမရိပ်မိအောင်တယ်ဆောင်လာတာဖြစ်ပါတယ်ဒါပေမဲ့ကြိုတင်သတင်းရထားတာကြောင့်ကန်ချနာပူရီလာဝကကနေဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ကြောင်းဒုက္ခကူးမှုတိုက်ခိုက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ဦးဆိုင်အေးကပြောပြပါတယ်
။အဲကန်ချနာပူရီလမ်းကြောင်းကနေပြီးတော့ခေါ်တင်လာတာ။အဲ့ဒါသူတို့ကအေးဒီလာဝကနေတည်ရလိုက်ပြီးတာပေါ့မှာ14ရောက်။ခမီးတဲ့လူတွေကမြန်မာနိုင်ငံသားတွေပေါ်ပြတာခုနကပေါ့နော်။လမ်းသွားတဲ့အခါမှာရှူလဲအဲ့လိုမျိုးမြန်မြန်မောင်းသွားတဲ့အခါကျတော့တိတ်ပြီးမရင်းမိအောင်ပေါ့။တကယ်လို့များခေါင်းတွေပါရေးပေါ်ထွက်လာမယ်ဆိုရင်တော့သူတို့ဘက်ကလည်းအရင်ကြီးတဲ့ပုံစံမျိုးတွေဖြစ်သွားတော့ပေါ့သူကတော့အပေါ်ရန်လောက်ပါပဲဆောင်ဟိုဟာပဲအုပ်ထားတာပုံစံမျိုးတွေထားပြီးတော့အုပ်လာ
ဟ
ွန်းဆွတ်မဲ့အစီအစီးပါထွက်မကြအောင်ဆိုတဲ့ပုံစံမျိုးတွေ
အ
ဲ့ပေါ်ကနေဒီမှာတစ်ခါထပ်ပြီးတော့အုပ်ထားလိုက်ဟွန
်း
အဲ့အသက်တွေပါရောရှူလို့ရတယ်နောက်ပြီးတော့ဝင်လာတဲ့လမ်းကြောင်းတော့ကဉ္ဏနာကူကြီးပါမှာခေါ်လာတဲ့လူတော့ဒီအဲ့တရားဆွဲမှာပေါ့နောက်ပြီးကလေးတို့အမှုစစ်စေးပြနဲ့ပြန်ပြောလွတ်လိုက်မှာသိမကြပါဘူးမှာအကျဉ်းနဲ့ထောက်ထားတွေနဲ့မှတ်တမ်းတစ်ခုလိုလုံနေပြီးတော့ဒီခေါ်လာတဲ့လူကိုတရားစွဲမယ်ဆိုပြီးတော့သူတို့ကနေပြီးတော့ကြီးရယ်ပြီးတော့လုံနေတာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာတော့20တရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိတိယောက်ယောက်အရေးယူဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့တီယာ2အဆင့်ဖြစ်သတ်မှတ်ခံရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ချက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်တီယာ2ဖြစ်ဖော်ပြထားပါတယ်ရှင်။